မေကန်သမရဒေါ်နယ်ထရမ့်မှာသူ့ရဲ့သမရတက်တိုင်းကာလပထမနှစ်အတွင်းအကြီးမားဆုံးအောင်မြင်မှုဖြစ်တဲ့အခွန်စနစ်တောင်းရဲ့ဥပဒေကိုတောက်ချနေကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ဒေါ်လာ 1.5 ထရီလီယံရှော့ကောက်မဲ့ဒီဥပဒေကိုအားလိုက်ရအတွက်ဖလော်ရီဒါပြည်နယ်ကိုမတော်ရောက်ခင်မှာပဲဝါရှင်တန်မှာသမရကလက်မှတ်ရေးထိုးလိုက်တာပါခရစ်စမတ်မတိုင်ခင်မှာဒီအခွန်ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခြင်းနေခဲ့တာလို့လည်းသူကပြောပါတယ်သူကကတိမတည်တဲ့လူလို့ပြောမှမျိုးကိုမလို့လားပဲတကူတော့ကတိအတိုင်းလုပ်ခဲ့ပြီလို့သတင်းတော်တွေကိုပြောခဲ့ပါတယ်ဒီမိုကရက်တစ်တော်အမတ်တွေကတော့ဒီအခွန်စနစ်တဲ့ဟာချမ်းသာတဲ့လူရင်းသားတွေအတွက်သာအကျိုးရှိမှဖြစ်ပြီးတော့တာမန်လူအတွက်တော့တိတ်ထူးခြားမှမဟုတ်ဘူးလို့ပြစ်တင်ဝေဖန်တဲ့အပေါ်ထရမ်က Twitter ကနေတုံ့ပြန်ခဲ့ပါတယ်အမေရိကန်95ရာခိုင်နှုန်းဟာအခွန်ရှော့ပေးရမှာဖြစ်ပြီးအစိုးဆုံးအခြေအနေကတော့အရင်ကအတိုင်းပေးရမှာပါဒါပေမဲ့လည်းဒီမိုကရက်တစ်ကတော့အခွန်တိုးကောက်ချင်ရတယ်ဆိုပြီးထရမ်ကဝေဖန်ရေးသားခဲ့တာပါဒါပြင်အားလည်းရနေနှစ်သိကူကာလအတွက်အစိုးရလဲပတ်နိုင်တဲ့အသုံးစိတ်ဒီငွေခွင့်ပြုတဲ့ဥပဒေကိုလည်းသမရခလက်မှတ်ရေးထိုးခဲ့ပါတယ်ရက်30အသုံးစိတ်အတွက်ဘဏ္ဍာငွေသုံးဆွဲခွင့်ပြုလိုက်တာကြောင့်ဇန်နဝါရီလကုန်ပိုင်းထိအစိုးရလုပ်ငန်းတွေဆက်လက်လဲပတ်နိုင်မှာပါထရမ်အစိုးရဟာ1989နှစ်ဒီကလေးကသုံးဆွဲလာခဲ့တဲ့အခွန်စနစ်ကိုပြောင်းလဲခဲ့တဲ့အတွက်corporation ကြီးတွေအနေနဲ့35ရာခိုင်နှုန်းကနေ27ရာခိုင်နှုန်းအထိအခွန်လျှော့ချသွားမှာဖြစ်ပြီးလူအများစုအတွက်လည်းနှစ်အတော်ကြာအခွန်လျှော့ပေးဆောင်ရမှာပါဒါပေမဲ့လည်းဒီမိုကရက်တစ်ကတော့အခွန်စနစ်တည်းဟာချမ်းသာတဲ့လုပ်ငန်းရှင်ကြီးတွေကသာအကျိုးဖြစ်ထွန်းစေမှာဖြစ်ပြီးတော့နိုင်ငံအနေနဲ့လက်ရှိတင်ချီနေတဲ့အကျိုး20ထရီလီယံမှာ10နှစ်အတွင်းနောက်ထပ်1.5ထရီလီယံလောက်ထပ်တိုးသွားမှာဖြစ်တယ်ဆိုပြီးတော့ပြစ်တင်ဝေဖန်ထားပါတယ်ခင်ဗျာ